to the Voice of America in Burmese.
Mingala mne khima shin VOA Myanmar bai season ye 2020 bi ni April 9 ye ni Inga ni mne khin 6 na yi ga ni 9 na yi a thi season 2 sa tin ni ba bi aku yin song no thait tan yaw thadin de ko chi nya pe ba me jma thank you thai ba shin COVID-19 နဲ့တနင်္ဂနွေနေ့ညကအစိုးရတင်ခဲ့ရတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့ရောဂါလက္ခဏာပိုပြီးဆိုးရွားလာတဲ့အတွက်တနင်္လာနေ့နေ့ခင်းမှာအထူးကျန်းမာကုသဆောင် ICU ကိုပြောင်းရွှေ့ကုသနေရပြီးနိုင်ငံခြားရေးဝန်ကြီး Dominic Raab ကိုသူ့ကိုယ်စားတာဝန်ယူဖို့ညွှန်ကြားထားကြောင်းဝန်ကြီးချုပ်ရုံးကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းတွေ့ရှိခဲ့ရပြီးတဲ့နောက်ဆယ်ရက်ကျော်တဲ့အထိတက်တာမလာတဲ့အတွက်တနင်္ဂနွေညကဝန်ကြီးချုပ်ဂျွန်ဆင်ကိုဆေးရုံတင်ခဲ့တာပါတနင်္လာနေ့အစောပိုင်းထိတော့သူ့အခြေအနေတည်တည်ငြိမ်ငြိမ်ရှိကြောင်းအစိုးရအဖွဲ့ကိုဆက်ပြီးဦးဆောင်နေတယ်လို့အစိုးရကကြေညာခဲ့တာပါဒါပေမဲ့တနင်္လာနေ့နေ့ကင်းပိုင်းမှာတော့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့ကျန်းမာရေးအခြေအနေပိုပြီးဆိုးလာကြောင်းသူရဲ့ကုသရေးအဖွဲ့ရဲ့အကြံပြုချက်အရဆေးရုံကအထူးကျန်းမာကုသဆောင် ICU ကိုရွှေ့ပြောင်းထားကြောင်းဝန်ကြီးချုပ်ယုံပြောခွင့်ရကပြောဆိုခဲ့တာပါလိုအပ်ရင်နိုင်ငံခြားရေးဝန်ကြီး Dominic Raab ကသူ့ကိုယ်စားတာဝန်ယူဆောင်ရွက်ဖို့ဝန်ကြီးချုပ်ကညွှန်ကြားထားကြောင်းလည်းပြောခွင့်ရကပြောပါတယ်အသက်55နှစ်အရွယ်ဗြိတိန်ဝန်ကြီးချုပ် Johnson မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းမတ်လ26ရက်နေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်ဗြိတိန်နိုင်ငံမှာ COVID-19 ကြောင့်တနင်္ဂနွေနေ့တရက်ထဲမှာတင်သေဆုံးသူ600ကျော်ရှိခဲ့ပြီးနောက်ပိုင်းရောဂါအဆိုးဆုံးဖြစ်နေတဲ့နေရာတစ်ခုဖြစ်လာနေပါတယ်။ဥရောပမှာကူးစက်မှုနဲ့သေဆုံးသူအများဆုံးရှိတဲ့အီတလီနဲ့စပိန်နိုင်ငံတွေမှာတော့ဒီအပိုင်းကူးစက်သေဆုံးမှုနှုန်းပြန်ကျလာပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုတွေတနေ့တခြားတိုးလာနေတာနဲ့အမျှယောဂါသည်တွေကိုငှက်ဖြားယောဂါကုသရာမှာသုံးတဲ့ hydroxychloroquine သုံးသင့်မသင့်အငင်းပွားမှုတွေလည်းတိုးလာပါတယ်။ hydroxychloroquine ငှက်ဖြားဆေးနဲ့ကိုရိုနာယောဂါကုသလို့ရကောင်းရနိုင်တယ်ဆိုတဲ့အချက်အလက်တချို့ရှိပေမဲ့ဒါတွေကသိပ္ပံနည်းကျလေ့လာချက်တွေအပေါ်မှာအခြေခံထားတာမဟုတ်ကြောင်းနဲ့သုတေသနလေ့လာမှုတွေပိုပြီးလုပ်ရအောင်မယ်လို့ကုသယောဂါဆိုင်ရာကျွမ်းကျင်ပညာရှင်ဒေါက်တာအန်တိုနီဖော့စီကသတိပေးပြောဆိုနေချိန်မှာသမ္မတဒေါ်နယ်ထရန့်ကတော့ဒီစေးစမ်းသုံးကြည့်လို့အရှုံးမရှိကြောင်းနဲ့လူအသက်တွေကိုကယ်နိုင်တဲ့အပြောင်းလဲကြီးတောင်ဖြစ်သွားနိုင်တယ်ဆိုပြီးဒီစေးကိုသုံးဖို့တိုက်တွန်းနေတာပါကိုရိုနာဗိုင်းရပ်စ်ကုသမခံရရေးကာကွယ်ဖို့အတွက်စီးပက်ဆိုင်ရာသုံးနှာခေါင်းစည်းတွေကိုအများပြည်သူချဝယ်ယူသုံးစွဲမှုဟာဆိုရင်ကျန်းမာရေးဝန်ထမ်းတွေအတွက်မလောက်ငှမှုဖြစ်စေပြီးအန္တရာယ်ဖြစ်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ COVID-19 ကုသရေးပိုင်းမှာလုပ်နေတဲ့ကျန်းမာရေးလုပ်သားတွေအတွက်စီးပက်ဆိုင်ရာသုံးနှာခေါင်းစည်းတွေအသုံးပြုနိုင်ရေးဦးစားပေးကြရမှာဖြစ်တယ်လို့ WHO ရဲ့ညွှန်ကြားရေးမှူးTedros Adhanom Ghebreyesus ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျန်းမာရေးလုပ်သားတွေအတွက်လိုအပ်တဲ့ယောဂါကာကွယ်ရေးဝတ်စုံတွေ၊ဗိုင်းရပ်စ်စမ်းသပ်ရေးအထောက်အပံ့အတွက်ရည်ရွယ်တဲ့ WHO ရဲ့စီးလုံးညီညွတ်မှုနဲ့တုံ့ပြန်ရေးရန်ပုံငွေအတွက်ပါဝင်လှုပ်ရှားဆောင်ရွက်နေတဲ့ဂီတပညာရှင် Lady Gaga ကလည်းဒီရန်ပုံငွေအကြောင်းကိုသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
It has been an honor to help with this huge broadcast event, which will take place
on WHO. စီးလုံးညီညွတ်မှုနဲ့တုံ့ပြန်ကင်တွယ်ရေးရန်ပုံငွေအတွက်အမေရိကန်ဒေါ်လာ35သန်းထိရနေပြီလို့ဂီတပညာရှင် Lady Gaga ပြောသွားတာပါ WHO ရဲ့ဒီရန်ပုံငွေအတွက်အလှငွေတွေထက်ဝင်လာစေဖို့ကမ္ဘာတစ်လွှားကထင်ရှားကြော်ကြားသူတွေကအွန်လိုင်းဖျော်ဖြေပွဲတွေကျင်းပနေကြတာဖြစ်ပါတယ်ရှင်နိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုနှုန်းရော့ကျလာတဲ့သတင်းတွေကြောင့်ရင်းနှီးမြှုပ်နှံသူတွေကြားအားတက်စရာအခြေအနေဖြစ်လာရသလိုကမ္ဘာအစုရှယ်ယာတွေတနင်္လာနေ့ကပြန်တက်လာပါတယ်။အမေရိကန်အကြီးကအစုရှယ်ယာဈေးကြီးတွေဖြစ်တဲ့ Dow Jones, Netscape နဲ့ S&P အစုရှယ်ယာကြီးတွေအလုံးတနင်္လာနေ့နေ့ခင်းပိုင်းက 5.5 ရာခိုင်နှုန်းကျော်အထိတက်ခဲ့ပါတယ်။ အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာတဲ့ဆိုပေမဲ့ဒီရောဂါကူးစက်မှုနဲ့သေဆုံးမှုနှုန်းအမြင့်ဆုံးရှိခဲ့တဲ့ဥရောပကစပိန်နဲ့အီတလီအာရှကတောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေမှာရောဂါကူးစက်မှုနှုန်းကျဆင်းလာတာကယင်းနှိမ့်မြုံနှံသူတွေအတွက်အတက်စရာဖြစ်လာစေပါတယ်။လက်ရှိကမ္ဘာစုရှယ်ယာဈေးအတက်အကျတဲ့စီးပွားရေးအနာဂတ်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်တဲ့အခြေအနေပေါ်မှာမူတည်နေပါတယ်ရှင
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 9.33 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျမအင်ဂျင်နိုင်မှာသတင်းတွေကိုဆက်လက်ပြောပြမှာပါရှင်။ COVID-19 ကပ္ပကပ်ဘေးရောဂါကာကွယ်တိုက်ဖျက်ရေးလူထုကျန်းမာရေးအရေးပေါ်စီမံချက်တွေပူးပေါင်းဆောင်ရွက်ဖို့အတွက် American နဲ့ ASEAN အစစ်မြင့်အရာရှိတွေရဲ့အစည်းအဝေးကို April 10ရက်နေ့က Video Conference နဲ့ပြုလုပ်ခဲ့ပါတယ်။တိကျတဲ့လောက်ကုံပိုင်းကလည်းအရေးပေါ်ကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အာဆီယံဖွဲ့ဝင်နိုင်ငံတွေကို American ပြည်ထောင်စုက American Dollar 18တန်းကျော်ထောက်ပံ့ခဲ့တာပါ။ဒီကမ္ဘာလုံးကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါအပါအဝင်ကပ်ဘေးဒုက္ခတွေကိုရင်ဆိုင်ကာကွယ်ရမှာအာဆီယံနဲ့ American ကြားခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်တာဝန်ရှိသူတွေကဆွေးနွေးခဲ့ကြတယ်လို့ American နိုင်ငံသားရေးဌာနရဲ့ April 6ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။ COVID-19 ကပ်ဘေးရောဂါရင်ဆိုင်နေရတဲ့ကာလမှာအာဆီယံနဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးအဆင့်ဆွေးနွေးပွဲတွေ၊ကျန်းမာရေးဝင်ကြီးတွေရဲ့ဆွေးနွေးပွဲတွေအပါအဝင်ဂန္ဓာအလိုက်ဗီဒီယိုကွန်ဖရင့်နဲ့ကြဲကြဲပြန့်ပြန့်ပြုလုပ်မဲ့ဆွေးနွေးပွဲအစီအစဉ်တွေကိုအမေရိကန်ဘက်ကအဆိုပြုခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်တဦးကိုတနင်္လာနေ့ကထပ်မံအတည်ပြုလိုက်တာကြောင့်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း22ဦးထိရှိသွားပါပြီ။တဦးကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသေဆုံးခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့လာမယ့်တကြံကာလအတွင်းရေပတ်တာ၊လူစုလူဝေးလှုပ်တာနဲ့ခီးသွားလာတာတွေမလုပ်ဖို့မြန်မာအစိုးရကတားမြစ်ထားပါတယ်ရှင်။ပထမဆုံးတရုတ်နိုင်ငံတို့ SY400တာတိုပြစ်ပဲ့ဒိန်ဒုံးကြီးကိုမြန်မာတပ်မတော်ကမကြခင်လက်ခံရယူဖို့ရှိနေပါတယ်။ဒီဒုံးကြီးစနစ်ကိုရရှိဖို့အတွက်နှစ်နိုင်ငံကြားဆွေးနွေးမှုတွေကိုနှစ်နဲ့ချီဇက်တိုက်ပြုလုပ်ခဲ့ရတယ်လို့ကမ္ဘာလက်နက်ရောင်းဝယ်ရေးသတင်းတွေကိုဖော်ပြနေတဲ့သတင်း website ကဆိုပါတယ်။တရုတ်ထုတ် SY400 တာတိုပြစ်ပဲ့ဒိန်ဒုံးကြီးဝယ်ယူရမှာနည်းပညာပိုင်းဆိုင်ရာနဲ့ချင်းငွေတွေကိုလည်းမြန်မာကရရှိမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာစစ်တပ်အနေနဲ့တာတိုပြစ်ပဲ့ဒိန်ဒုံးကြီးကိုတရုတ်စီကပေးအချိန်ကလေးကဝယ်ယူဖို့ညှိနှိုင်းခဲ့တယ်လေဆိုတာကိုတော့သတင်းမှာဖော်ပြမထားပါဘူး SY400 စနစ်ဟာတာတိုပြစ်ဒုံးကြီးနဲ့အတွဲလိုက်ဒုံးပြစ်လောင်ချာစနစ်ကိုတွဲဖက်ထားတဲ့တမှုထူးခြားတဲ့ဒုံးကြီးစနစ်တစ်ခုဖြစ်ပြီးပယ်ထိန်စနစ်တက်ဆင်ထားတဲ့ဒုံးကြီးတွေကိုပြစ်ခတ်နိုင်စွမ်းရှိတယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်ဒါအပြင်ကီလိုမီတာ400အကွာဝေးအထိပြစ်ခတ်နိုင်တဲ့ BP12A တာတိုပြစ်ဒုံးကြီးစနစ်လည်းပါဝင်တယ်လို့ဆိုပါတယ်2019ဒီဇင်ဘာလကကာတာစစ်တပ်ကနေတရုတ်ထုတ် SY400 တာတိုပြစ်ပယ်ထိန်ဒုံးကြီးကိုဝယ်ယူသုံးစွဲခဲ့ကြောင်းကြေညာခဲ့ပါတယ်ရှင်COVID-19 ရောဂါအရေးပေါ်အခြေအနေနဲ့ပတ်သက်ပြီးရောဂါပြန့်ပွားမှုအများဆုံးကိုစောင့်ကြည့်ခဲ့တဲ့ VNN နိုင်ငံရဲ့အတွေ့အကြုံဟာကမ္ဘာနိုင်ငံတွေအတွက်သင်ခန်းစာယူစရာဖြစ်နေပါတယ်။ VNN လုပ်ခဲ့တဲ့ဥပမာကလူနေထူထပ်တဲ့မြို့ပြဒါမှမဟုတ်ကျေးလက်ဒေသတွေမှာမဟုတ်ပဲကူးလူသွားလာမှုအများဆုံးရှိတဲ့နေရာတွေကိုစောင့်ကြည့်လှုပ်ဆောင်ခဲ့တယ်ဆိုတာသုတေသနစစ်တမ်းတွေမှာတွေ့ရှိရပါတယ်။ VNN နိုင်ငံဟာ2003ခုနှစ်မှာဖြစ်ခဲ့တဲ့ Ivan Flu ရောဂါပြန့်နှံ့မှုအတွေ့အကြုံကိုအခြေခံပြီးအဲ့ဒီလိုလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်ဆိုတာကို American ပြည်ထောင်စု Hawaii အခြေစိုက် East West Center ပညာရှင်တွေကတွေ့ရှိခဲ့တာပါသူတို့လေးလာတွေ့ရှိချက်ထဲမှာယောဂါပိုးပြန့်နှံ့မှုအမြင့်ဆုံးဖြစ်ခဲ့တဲ့နေရာတွေဟာကြီးထွားလာနေတဲ့မြို့ပြတွေမှာဖြစ်ပါတယ်အဲ့ဒီနေရာတွေမှာအိမ်တော်ကိုအလွယ်တကူမရနိုင်တာအဝေးပြင်းလက်မတွေနဲ့နီးပြီးငှက်တွေမျိုးစုံရှိတဲ့နေရာတွေမှာဖြစ်တယ်လို့ဆိုပါတယ်အဲ့ဒါကြောင့်အစိုးရအနေနဲ့အဲ့ဒီလိုနေရာတွေမှာအာရုံစိုက်လှုပ်ဆောင်မယ်ဆိုရင်ဒီယောဂါပိုးကူးစက်ပြန့်နှံ့မှုကိုစောစောစီစီသိရှိနိုင်မှာဖြစ်တယ်လို့ East West Center ပညာရှင်တွေကပြောပါတယ်ရှင် အီရန်နိုင်ငံတောင်ပိုင်းကနိုင်ငံသားကုမ္ပဏီပိုင်ရေနံတူဖော်တဲ့နေရာအနီးတစ်ဝိုက်ကိုတနင်္လာနေ့ကဒုံးကျည်၃ခုထိမှန်ခဲ့တယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။တောင်ပိုင်းအထက်ကမြို့ဖြစ်တဲ့ဘာစရာကဘာဂျူဆာယာအေရီယာကိုပိတ်မှတ်ထားပြီးဒုံးကျည်တွေကိုပစ်ခတ်ခဲ့တာဖြစ်ပါတယ်။ AP သတင်းအဆိုအရဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတိတိတသားမရှိခဲ့ဘူးလို့ဆိုပါတယ်ရှင်။စီစဉ်ကိုနားဆင်ကြရပါရှင်အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်မှာပ
ါစင်ကာပူရောက်နိုင်ငံသားရွှေပြောင်းအလို့သမားတွေကိုနှစ်ပတ်ကြာနေအိမ်အပြင်မထွက်ဘဲနေကြဖို့ဆိုတဲ့စင်ကာပူအစိုးရရဲ့အမိန့်ဟာအလို့သမားတွေကြားယောဂါကူးစက်မှုပိုများလာနိုင်ပြီးထိမရအောင်ဒုက္ခရောက်သွားနိုင်တယ်လို့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့ AIN ကထောက်ပြဝေဖန်လိုက်ပါတယ်ဒါပေမဲ့စင်ကာပူအစိုးရကအခုလိုကင်တွယ်ဆောင်ရွက်မှုနဲ့ပတ်သက်လို့စင်ကာပူမြန်မာအတိုင်းဝန်ကြားကြိုးဆိုသူတချို့လည်းရှိပါတယ်ဒီအကြောင်းကိုဆက်ပြီးကျွန်တော်တင်ပြခြင်းပါတယ်စင်ကာပူနိုင်ငံမှာမြန်မာလူမျိုးတွေအပါအဝင်နိုင်ငံသားရွှေပြောင်းအလို့သမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်အလို့သမားတွေအိမ်ပြန်မထွက်ကြဘဲနေဖို့စင်ကာပူအစိုးရက AP 6ရက်နေ့မှာအမိန့်ထုတ်လိုက်တာပါစင်ကာပူနိုင်ငံပန်ကူးအရပ်မှာရှိတဲ့ SS11 အလို့သမားတန်းရနဲ့ဝက်စတိုင်းကူအန်အရပ်မှာရှိတဲ့တန်းရတွေမှာပြီးခဲ့တဲ့ရက်ပိုင်းကကိုရိုနာဗိုင်းရပ်စ်ကူးစက်သူ90ရှိခဲ့တာကြောင့်အဲ့ဒီတန်းရမှာနေကြတဲ့အလို့သမားတွေနေအပြင်မထွက်ဘဲနှစ်ရက်ကြာတီးကြာခွဲနေကြဖို့ကန့်သတ်လိုက်တာဖြစ်ပါတယ်။ဒီလှုပ်ဆောင်ချက်ဟာနိုင်ငံသားရွှေပြောင်းအလို့သမား2000လောက်နေထိုင်တဲ့အဲ့ဒီတန်းရရက်ွက်နှစ်ခုထဲမှာအလို့သမားအချင်းချင်းကြားယောဂါကူးစက်မှုပိုများလာနိုင်ပြီးအချိန်နေပိုဆိုးသွားနိုင်တယ်လို့ AI အဖွဲ့ရဲ့ထုတ်ပြန်ချက်မှာဝေဖန်လိုက်ပါတယ်။စင်ကာပူကအလို့သမားတွေရဲ့နေအိမ်ကျင်းမြောင်းမှုပြဿနာနဲ့အလို့သမားအခွင့်အရေးအပြည့်အဝမရှိတဲ့အခြေအနေကို AI အဖွဲ့ကအစိုးရဘက်မှတည်းကထောက်ပြလာခဲ့တာပါ။အခန်းကြီးနေတဲ့လူစုလူဝေးနဲ့နေထိုင်ရတဲ့အခြေအနေဟာယောဂါရှိသူနဲ့မရှိသူကြားတီးကြားစီခွဲနေဖို့အင်မတန်ခက်ခဲတဲ့အကြောင်း AI အဖွဲ့ရဲ့စင်ကာပူနိုင်ငံဆိုင်ရာသုတေသီ Rachel Howard ကမှတ်ချက်ပြီးပြောကြားထားတာကို AI ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်လို့ကဘာကားတော်ချီးကျူးခဲ့ရတဲ့စင်ကာပူနိုင်ငံမှာအစိုးရရဲ့စည်းကမ်းသတ်မှတ်ချက်တွေအတိုင်းလိုက်နာနေတိုင်းပဲဆိုရင်လူတွေအတွက်အန္တရာယ်ကင်းလာကြောင်းစင်ကာပူအစိုးရရဲ့ဆုံးဖြတ်ချက်ကိုသဘောတူတယ်လို့စင်ကာပူမှာနေတဲ့မြန်မာအိမ်ရှင်မတူဦးဖြစ်သူမတ်မီကျော်စွန်းညွန့်ကပြောပါတယ
်ဒီအစိုးရထိန်းလိုက်တဲ့သဘောကဖြစ်ရင်တော့သူတို့ကအဲ့ဒီအလုံသမားတန်းလျားတွေမှာသူတို့ထိန်းရလွယ်အောင်မယ်အပြင်ကိုပြန်သွားရင်သူတို့ထိန်းရပိုခတ်သွားမှာဒီရှေ့ပြောင်းလုံသမားတွေဒီသူတို့ကနားရရတာနဲ့သူတို့ကထွက်ကြမယ်ထွက်ကြတာနဲ့သူတို့ကတွေးကြမယ်စုံကြမယ်ဟိုရင်းနှီးပဲပေါင်းကြတာတွေကများကြတယ်ဗျတယောက်တယောက်ကိုဟိုကူးဆက်မြန်တဲ့အာဆိုတော့သူတို့ကအဲ့ဒီပြက်ကနာကိုကြုံမြင်လို့ကိုဖြတ်တာလို့ညီမကတော့မြင်တာပဲအဲ့ဒီအလုံသမားတန်းလျားတွေကသူတို့ကအရန်ချင်းတဲ့အတွက်ဖြစ်ရင်ချက်ချင်းဘယ်သူမှနိုင်မှာမဟုတ်ဘူးနောက်ပြီးအလုံသမားတွေကိုလည်းသူတို့ကိုယ်တိုင်အကုန်စောင့်ရှောက်ပါဒီစားဖို့တောက်ဖို့အကုန်လုံးစီစဉ်ပေးရပါအဲ့ကြောင့်သူတို့ထိမ့်မှုကြိုးစားတယ်လို့ညီမကတော့အကောင်းဘက်ကမြင်တာပေါ့နော
်အရှိတော်အာရှနိုင်ငံတွေထဲမှာဆိုရင်လည်းစင်ကာပူနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအစောဆုံးကြုံခဲ့ရပြီးထိမ့်ချုပ်မှုအပိုင်းမှာနိုင်နိုင်နေနေရှိခဲ့တာကြောင့်အစိုးရအပေါ်ယုံကြည်မှုထားမိတယ်လို့မတ်မီကျော်စွန်းညွန့်ကပြောပါတယ်
အမှညီမတို့စီမှာဆဖြစ်ပြီဆိုတာနဲ့သူတို့ကလူတွေကိုတတိပေးတယ်မက်စ်တွေလည်းသူတို့ကိုယ်တိုင်ဝေပေးတယ်ဒီမျက်နှာကလေးကာဖို့အတွက်အစိုးရကိုယ်တိုင်ကတေချာဝေပြီးတော့အသိပညာပါပေးတယ်တကယ်နှာစီချောင်းလိုဖြစ်တဲ့လူပဲသုံးပါလို့အရင်တော့ပြောတာပေါ့နော်ဒါအဲ့လိုပြောပြီးသူတို့ဆထိန်ပါတယ်ထိန်တော့နိုကယ်ဖြစ်တာတည်းကိုညီမတို့မှာအဆိုးဆုံးဖြစ်လာတာဒီနိုင်ငံသားပြောင်းဝင်လာတဲ့လူတွေရဲ့ case တွေကအများများသွားတာအများများသွားတော့သူတို့အဲ့ case တွေကို like ထိန်နေတဲ့အချိန်မှာပဲအခုအချိန်မှာသူကထပ်ပြီးဆိုးလာတာအန်လင့်ဆိုတာဗိုင်းရပ်စ်ကဟိုဘလို့ကူးနေမှမသိတဲ့လင့်တွေသူတို့လိုက်ဖမ်းလို့မရတဲ့အတွက်အခုကလုံးဝလော့ကဒေါင်းချဖို့သူတို့စဉ်းစားလိုက်တာ
မြန်မာနိုင်ငံရဲ့စာရင်စင်ကာပူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပိုများပေမဲ့စင်ကာပူမှာရှိနေတဲ့မြန်မာအများစုကတော့လောလောဆယ်မြန်မာပြည်ကိုမပြန်ကြဘူးလို့သူကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုအသေးစားထိန်းချုပ်နိုင်ဖို့အခုဆိုရင်စင်ကာပူတနိုင်ငံလုံးကလူတွေမလိုအပ်ပဲအိမ်ပြန်မထွက်ကြဖို့အမိန့်ကိုစင်ကာပူအစိုးရကထုတ်ပြန်လိုက်ပြီး AP 9ရက်နေ့ကစလို့အကျိုးသက်ရောက်မှာဖြစ်ပါတယ်။နေ့စဉ်လိုအပ်တဲ့စားသောက်ခုံ၊ဆေးဝါး၊ရောင်းချနေတဲ့လုပ်ငန်းတွေကလွဲလို့ကြံလုပ်ငန်းတွေကိုပိတ်ထားရမှာဖြစ်ပြီးရုံးအလုပ်တွေကိုလည်းနေအိမ်ကနေလုပ်ကြဖို့ညွှန်ကြားထားပါတယ်။စင်ကာပူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 1,390 ကျော်ရှိပြီးသေဆုံးသူ6ဦးရှိပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
။မင်္ဂလာပါရှင်။အခု VOA ပရိသတ်တွေကိုမိတ်ဆက်ပေးမှာကတော့
အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Queens Hospital Center ကမေဆေးအထူးကုဆရာဝန်ကြီးဒေါက်တာဒေါ်နီနီခင်ပဲဖြစ်ပါတယ်။အခုသူကိုယ်တိုင်ကလည်းဒီ COVID-19 ရောဂါရှိနေတဲ့လူနာတွေကိုကုသပေးနေတဲ့အတွေ့အကြုံတွေကိုကျမတို့မေးမြန်းမှာဖြစ်ပါတယ်ရှင့်။အဓိကတော့ဒေါက်တာဒေါ်နီနီခင်အနေနဲ့ပေါ့နော်။ဒီဆေးရုံမှာ COVID-19 လူနာတွေကိုဘယ်အပိုင်းမှာအဓိကကုသပေးနေရလဲရှင့
်။ကျမတို့ကမေဆေးဆရာဝန်ဆိုတော့လေလူနာတွေရောက်လာပြီးတဲ့အခါကျလို့ရှင် ER မှာဆိုအမာဂျင်စီဒီပါတ်မန့်ပေါ့နော်။အဲ့ရမှာလူနာတွေကအရန်အခြေအနေဆိုးနေပြီးသူတို့အသက်မရှူနိုင်တော့ဘူးဆိုရင်အမတို့ခေါ်တယ်။ခေါ်တဲ့အခါကျတော့တွားပြီးတော့သူတို့ချုပ်ထည့်ပေးရတာပေါ့နော်။တချို့လူနာတွေကျတော့လေဟိုရင်းမော့ဝတ်ထဲကိုရောက်သွားပြီးတချို့ကျတော့လေ ICU ထဲကိုရောက်သွားပြီးဒါပေမဲ့ပေါ့နော်။သူတို့အသက်မရှူနိုင်တဲ့အချိန်ကျတော့အမတို့ကအရှိန်အဟန်နေပြီးတော့ဒီလူနာတွေကိုအသက်ရှူတဲ့ပိုက်ထည့်ပေးတဲ့အဆင့်ပေါ့နော်။ဆိုတော့အရင်ဆုံးရောက်လာတဲ့လူနာတွေကိုတော့မတွေ့တော့ဘူးပေါ့တကယ်ကိုအသေးအတန်ဖြစ်နေတဲ့လူနာတွေပဲတွေ့တာများပါတယ
်အရေးပေါ်လူနာတွေကိုသွားပြီးတော့ပေါ့နော်ဟိုကိုယ့်ရဲ့တက်ကြွတဲ့အပိုင်းကနေပြီးတော့ကုသတဲ့အခါမှာဘယ်လောက်အန္တရာယ်များလဲရှင
်တကယ်တမ်းပြောမယ်ဆိုလို့ရှိရင်လေအနက်စီးစရာကအများဆုံးဟိုပေါ့လူနာနဲ့အနီးစပ်ဆုံးလေအသက်အန္တရာယ်အများဆုံးစိုးရိမ်ရတဲ့အခြေအနေမျိုးပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွတ်သွင်းတယ်ဆိုလို့ရှိရင်လူနာရဲ့မျက်နှာနဲ့ကိုယ့်ရဲ့မျက်နှာနဲ့ကချောက်လမလောက်ကိုတော်မှာတခါလေကျရင်အလွန်တရာကတ်သွားပြီလေအဲ့ဒါမျိုးကြတော့သူတို့ယောဂဗိုင်းရပ်လောက်ကအများများတယ်ဆိုတော့ကိုကဘလောက်ပဲ protective safety measure တွေတတ်ထားတယ်ပဲပြောပေါ့နော်ဟိုကို့အတွက်ဟိုရင်းမော်ဟိုယောဂကုသမှုကအရန်ကိုအနိုင်များတဲ့အဆင့်ဆုံးမှာ
ဒီရောက်လာတဲ့လူနာတွေနဲ့ဒီတိတ်ဆုံးမှုနှုံးနဲ့ဒီဆောင်းဝင်းတွေဒီရုံးကန်နေရတဲ့အခြေအနေကအခုဟာဘလောက်ထိဆိုးနေလဲရှင
်။အမပြောနိုင်တာကလေဟိုပေါ့တခါမှအဲ့လိုမျိုးမမြင်ဘူး။နောက်ပြီးတော့လဲအဲ့လိုမျိုးလဲဖြစ်နေမယ်လို့လဲမထင်တော့ဘူး။ဟိုအဝူးဟာမှဖြစ်တယ်တွေ့တယ်သူတို့ဘယ်လိုလုပ်တယ်လဲဆိုတာသိတယ်။ဒါပေမဲ့တော့ဒီဘက်မရောက်လာသေးတာလနဲ့ချီပြီးတော့ကြားတယ်။ဒါပေမဲ့လေအဲ့လိုဖြစ်နေမယ်လို့ကိုမထင်တာတာ။ဆိုတော့ we are not prepared that thing is we are not prepared ဒါပေမဲ့ပေါ့နော်အခုဖြစ်တဲ့လောက်ခါအခုအရေးကြီးတာကဘာဖြစ်လဲဆိုတော့ရောက်လာသမျှလူနာတွေမှာနည်းနည်းပါးပါးဖြစ်တဲ့လူနာတွေသူတို့အသက်ရှူနိုင်ပြီဆိုလို့ရှင်တော့အိမ်ပြန်ပြီးပို့လိုက်တာများတယ်ဆေးရုံပေါ်မှာထားရတယ်ဆိုတာကလေဒီလူနာတွေကသူကဒီမနေ့ရောက်လာတယ် right ညနေကြာလို့ရှင်သူတို့အသက်မရှင်နိုင်တော့ဘူးဆိုတော့ဒီလိုလူနာမျိုးတွေဖြစ်တယ်စိတ်မချရတဲ့အခါကျတော့မပြန်ခိုင်းတာတွေရှိတာပေါ့နော်။ Now မအတခုပြောချင်တာကလေမြေသေးဆရာဝန်နေနေဆိုလို့ရှိရင်ကိုယ်ဆောင်တွေကိုမတို့ကလုပ်ပေးရတာရှိတယ်လေ။လုံခဲ့တဲ့အဖက်ကပေါ့နော်။ Columbia University ကဆေးရုံမှာလူနာ2ယောက်3ယောက်လောက်ဆုံးသွားပြီဆိုတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ဒီကိုယ်ဆောင်တွေကလာတဲ့အခါကျလို့ရှိရင်မတို့ကဟုတ်ခါယောကနေပြီးတော့ဆေးထိုးပြီးတော့ဒီခွဲစိတ်တဲ့အလုပ်ငန်းတွေကိုလုပ်လို့ရအောင်လို့လုပ်တယ်ဒီလူနာကခွဲနေရင်းနဲ့သွေးကအရန်ထွက်တာသွေးထွက်ပြီးတော့ဆုံးသွားကြတာဆိုတော့ပထမတော့ကတော့မသိကြဘူးပေါ့နော်ဘာမှမသိဟောဘာဖြစ်လို့လဲဆိုတော့တကယ်တမ်းပြန်စစ်လဲစစ်ကြည့်လိုက်တဲ့အခါကျမှဒီဆုံးသွားတဲ့လူနာတွေကကိုဗစ် positive တွေဒါပေမဲ့သူတို့က symptom မရှိဘူးဆိုတော့အခုနောက်ပိုင်းဆိုလို့ရှိရင်ဟိုကိုဝင်ဆောင်လာတယ်ဟို test လုပ်ဖို့အချိန်ကသူကစောင့်ရတာ哦အနည်းဆုံး3ရက်ကနေ4ရက်အထိစောင့်ရတာဆိုတော့ဒီဟာတွေကို test လဲလုပ်တယ်စောင့်နေတဲ့အချိန်မှာမစောင့်နိုင်တော့ဘူးခွဲစိတ်ရမယ်ဆိုလို့ရှိရင်ပေါ့နော်တတ်နိုင်သလားဟိုဘောဟိုရင်းမိသေးဆရာဝန်နေနေပဲဖြစ်ဖြစ်ဒီတာဖောင်းမီရဆရာဝန်နေနေပဲဖြစ်ဖြစ်ပေါ့နော်သူအရန်ထွက်ဖို့ဟာကချစ်ဖို့အကြောင်းရှိတယ်ဘာဖြစ်လဲဆိုတော့ဒီ virus ကနေပြီးတော့ตัวที่ขณะกูมาชื่อเลเวอร์ออกตั้วไปแล้วဖြည့်ซี้ไล่ပြီးဒါမဲ့ patient อ่ะ symptom ไม่ปะได้อูบาปุเลยဆိုအများသောအဖြစ်ကိုဝင်ဆောင်เนี่ยငယ်တဲ့လူနာတွေများတယ်လीဆိုတော့သူတို့ဒီခံနိုင်ရည်ရှိသေးတယ်သူကပြီးွားလို့ရှိရင်ဒီယောဂါဘိုးကတွေးခဲရတွေကိုตั้วပြီးတော့တိုက်ไล่ပြီးဆိုလို့ရှိရင်မားတော့မတိไล่ပဲねခွဲไล่တဲ့အခါကျတော့ဟိုကိုဝင်ဆောင်လူနာတွေမှာအများကြီးအန္တရာယ်ရှိတယ်ဆိုတော့ဆိုလို့ရှင်น่ะကြောက်စရာတော့မလိုဘူးခွဲဖို့ရမယ်ဆိုရင်ခွဲရမယ်နောက်ဆုံးဟိုရင်းပေါ့နော်သူရရသွန်နေတဲ့အချိန်ကြတော့မှလိုက်ပြီးရှာနေဖို့အချိန်ရှိဘူးလေဒါကြောင့်မလို့ဥမာဗမာပြည်မှာတော့မှကိုဝင်ဆောင်နေလာလို့ရှင်တိတိထားပြီးပါလို့
နယူးယောက်မြို့ကမေဆေးထုခုဆရာဝန်ဒေါက်တာဒေါ်နီနီခင်ပြောသွားတာပါရှင
်ဆက်လက်ပြီး
ကိုဗစ် -19 ကပ်ရောဂါတဲ့လူနာတွေကိုလက်တွေကင်တွေနေရတဲ့အမေရိကန်ဆေးရုံတွေရဲ့ကျန်းမာရေးပြည်သူဆောင်ရှားမှုစနစ်အကြောင်းတစ်စီတစ်ဆောင်ပြောပြပြီးမှာပါအမေရိကန်ဆေးရုံတိုင်းမှာတခန်းမှာလူနာတယောက်ပဲထားကြလိရှိပါတယ်မြန်မာပြည်ကပြည်သူဆေးရုံကြီးတွေမှာလို့ခန်းမကျဲကြီးတွေမှာဂရင်တွေတန်းစီပြီးလူနာတွေထားတဲ့ပုံစံမတွေ့ရပါဘူးဒီခန်းတွေကပတ်စံတက်နိုင်တဲ့လူနာတွေအတွက်ပဲမဟုတ်ပါဘူးဆေးရုံတက်ကုသမှုခံယူတဲ့အယုတ်လက်အမြတ်မရွေးလူနာတိုင်းအတွက်တပြေးညီပါပဲမြမပြီးမှလို့ special ness အထူးသူနာပြုငှားဖို့မလိုအောင်အခန်းတိုင်းအတွက်တီးသန့်သူနာပြုတာဝန်ပေးထားပါတယ်။လူနာအသေးအတန်ဖြစ်လို့ ICU လို့ခေါ်တဲ့အထူးကျက်မှတ်ကုသခန်းကိုရောက်တဲ့အခါမှာလေလူနာနဲ့လူနာရှင်စိတ်သက်သာအောင်နှစ်သိမ့်ပေးတဲ့ chaplain လို့ခေါ်တဲ့ဘာသာရေးတရားပြပုဂ္ဂိုလ်တွေကလည်းအစင်းနဲ့ပါပဲ။ဘာသာအလိုက်ဖျားဝတ်ပြုတဲ့အခန်းတွေလည်းရှိပါတယ်။လူနာဘဝကူးကောင်းအောင်လူနာရှင်ဆန္ဒနဲ့အညီလေဝန်ဆောင်မှုအမျိုးမျိုးစီစဉ်ပေးထားပါတယ်။ Washington မြို့လေကောင်က George Washington တက္ကသိုလ်ဆေးရုံကြီးဟာဆိုရင်တွရန်ပေပေါင်း၄သိန်းကျော်ကျယ်ဝန်းပြီးဒေါ်လာ66သန်းကျော်အကုန်ကျခံတိဆောက်ထားတာဖြစ်ပါတယ်။ဒေါ်လာ45သန်းတန်ဖိုးရှိတဲ့ဆေးဘက်ကရိယာတွေတက်ဆင်ထားပြီးလူနာဂရင်ကတော့382လုံးပဲရှိပါတယ်။ဝန်ဆောင်မှုကောင်းကောင်းပြီးတော့အဖို့အခကလည်းကမ္ဘာမှာဈေးအကြီးဆုံးကျန်းမာရေးစနစ်လို့ဆိုရမှာပါဒီလိုကြေးကြီးပေးရတော့ကျန်းမာရေးအာမခံလည်းမရှိမတက်နိုင်တဲ့လူတွေအတွက်ဘယ်လိုလုပ်ကြမလဲလို့မေးစရာရှိပါတယ်အလုပ်မရှိတဲ့သူကျန်းမာရေးအာမခံမရှိတဲ့လူတွေအတွက်အတိုင်ပင်ခံဌာနရှိပါတယ်အလုပ်ရှိပေမဲ့ကျန်းမာရေးအာမခံမရှိရင်အရစ်ကြတက်တာခွင့်နဲ့တက်နိုင်တဲ့လောက်ပေးလို့ရတယ်လို့အလုပ်မရှိတဲ့သူဝင်ငွေနည်းတဲ့သူတွေအတွက်သက်ဆိုင်ရာပြည်နယ်ရဲ့ Medicaid လို့ခေါ်တဲ့ကျန်းမာရေးအထောက်အကူပြုဝန်ဆောင်မှုအစီအစဉ်ရှိပါတယ်လုံးဝမတက်နိုင်သူတွေအတွက်ဆိုရင်ဆေးရုံအစီအစဉ်နဲ့ပရဟိတအလှရှင်တွေဘာသာရေးအဖွဲ့အစည်းတွေကပံ့ပိုးပေးပါတယ်။ဘာယောဂါပဲဖြစ်ဖြစ်ဆေးရုံဆေးကမ်းတွေမှာဆရာဝန်ကလူနာတယောက်ကိုအနည်းဆုံးမိနစ်20ကနေနာရီဝက်ကြာရှင်းပြပါတယ်။ဒီအတိုင်းမှာပဲအရေးပေါ်ဖြစ်လာရင်လေအရေးပေါ်အထွေထွေယောဂါကုဆရာဝန်ကကြည့်ပြီးသက်ဆိုင်ရာဌာနကဆရာဝန်ကလာကြည့်တဲ့အခါမှာလေတည်တည်ချာချာစူးစမ်းပြီးရှင်းပြတာပါပဲ။ဒီလိုစနစ်တကျလှုပ်ထုံးလုံကြီးတွေနဲ့ကျန်းမာရေးပြည်သူဆောင်ရှောက်တဲ့စနစ်နဲ့အသားကျနေတဲ့ American ဆရာဝန်တွေသူနာပြုတွေဟာဆိုရင်အခုတော့ COVID-19 လူနာတွေကိုအစမတန်ကင်တွေနေရတော့ဝင်နဲ့အားမမျှခြေကုန်လက်ပန်းကျနေကြပါပြီ American ဆေးရုံတိုင်းမှာတဘာဝဘေးအန္တရာယ်လက်နက်ကင်အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်စတဲ့အရေးပေါ်စီမံချက်တွေအတွေ့ကြိုတင်ပြင်ဆင်မှုတွေနဲ့လေ့ကျင့်ထားကြပါတယ်ဒါပေမဲ့ကိုက်ယောဂါအတွက်ရဲ့လို့လေ့ကျင့်မထားမိလို့အငိုက်ခံလိုက်ရတယ်လို့ပါပဲအခုမမြင်ရတဲ့ကပ်ယောဂါနဲ့ကြုံရခြင်းမှာဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းတချို့ပါဆုံးရှုံးရတဲ့အဖြစ်နဲ့ကြုံနေကြရပါတယ်။ကမ္ဘာခေတ်မီတိုးတက်ဆုံးအမေရိကန်ပြည်ထောင်စုကဆေးရုံတွေမှာ PPE ကာကွယ်ရေးဝတ်စုံနဲ့အသက်ရှူအကူအဆက် ventilator တွေမလုံလောက်တဲ့အဖြစ်တွေကြောင့်မလို့အသက်ဆုံးရှုံးရတဲ့ဥယျာဉ်တိုးလာတယ်လို့ကျန်းမာရေးဝန်ထမ်းတွေကအပြစ်တင်နေကြတာကိုကြုံတန်သတင်းတွေမှာတွေ့နေရပါတယ်။ COVID-19ယောဂန္ဓရကပ်ရဲ့ရိုက်ခတ်မှုဟာဆိုရင်နေစည်းမထဘူးဆိုတာအလုံးမြင့်မြင့်လက်တွေပဲဖြစ်ပါတယ်။ American COVID-19 တိုက်ဖျက်ရေးတပ်ဖွဲ့အကြီးအကဲ Dr. Deborah Brooks ကဒီကပ်ယောဂါကိုကာဝယ်ဖို့စိတ်မရှိသလိုကုသဖို့လည်းစိတ်မရှိပါဘူးတဲ့။လူတို့ရဲ့အပြုအမူနေထိုင်မှုကသာကာဝယ်နိုင်မှာဖြစ်ပါတယ်လို့အင်ဗျူရောသတင်းစာရှင်းလင်းပွဲမှာသတိပေးထားပါတယ်ရှင်။ကျွန်မခင်ဆိုးဝင်ပါ
ကိုရိုနာဗိုင်းရပ်စ်ပိုးဒီစတင်ကူးစက်ချိန်ကပြီးခဲ့ဒီဇင်ဘာလပိုင်းကဖြစ်ပြီးတော့ဒီတိတိကျကျဆော့ပိုင်းကာလာတွေမှာခဲ့ပါဒီယောဂါနဲ့ပတ်သက်တဲ့ကောလာဟာလာတွေဒီတင်းမှားတွေကအင်တာနက်မှာပြန့်နှံ့နေခဲ့ပါတယ်အခုကောင်ကတော့ဒီမာနိုင်ငံမှာလဲယောဂါကူးစက်လာသူဦးရေတိုးလာတာနဲ့အတူအခြေမြင့်မရှိတဲ့တင်းမှားတွေအနေနဲ့ဟာလဲဒီဗိုင်းရပ်စ်ထက်တောင်မှပိုပြီးတော့ဆိုးရင်ကြကောင်းနေပါတယ်ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးယုံမှတန်လျာဖြစ်စရာအချက်၅ချက်ကိုရှောင်ရှားဖို့WHO ကျန်းမာရေးဖွဲ့ကြီးရဲ့ချက်လက်တွေကိုအခြေခံပြီးကျွန်တော်ဝင့်ခန့်ဝေါကနေပြီးတော့မိုက်တက်စင်နဲ့အတူတင်ဆက်ထားပါရစေ။အဲ့တော့ပထမဆုံးအနေနဲ့မိုက်တက်စင်ဒီဗိုင်းရပ်စ်ဟာလူတွေကဖန်တီးတာအထူးဖြင့်ဒီတရုတ်နိုင်ငံပေါ့လေ။သူကနေပြီးတော့တမင်ဖြန့်လဲဆိုတာဟုတ်ပါလား
။ဟုတ်ကဲ့ပါကိုဝင့်ခန့်ပါရှင်။ဒီဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တယ်လို့ယူဆရတဲ့တရုတ်နိုင်ငံဝူဟန်မြို့ဈေးအနီးမှာဒီတရုတ်အစိုးရရဲ့တက်ခွဲကန်တစ်ခုရှိနေတာကြောင့်ဒီ virus ပေါ်ဟာတက်ခွဲကန်းကနေထုတ်တာများလားလို့တန်တရာအမြင်တွေလူတွေကြားမှာရှိခဲ့ကြပါတယ်။အထူးသဖြင့် American နဲ့တရုတ်ပြည်ကနိုင်ငံရေးသမားတွေအစိုးရအရာရှိတွေကြားမှာတော့မှဒီကိစ္စနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွတ်ဆွဲတာတွေလှုပ်လာခဲ့ကြတာပါ။ဒါပေမဲ့လည်းသိပ္ပံပညာရှင်တွေခွဲခြမ်းပြီးတော့ဒီစစ်ဆေးကြည့်တဲ့အခါမှာတော့ဒီ virus ပေါ်ဟာလင်းတို့ရဲ့ခန္ဓာကိုယ်ထဲမှာမူလတွေ့ရတဲ့ virus ဖြစ်ပြီးတော့အရင်ဖြစ်ခဲ့မှုတဲ့ SARS ရောဂါပိုးနဲ့အလားတန်တူနေတာပါ။ဒါကြောင့်တခွဲကမ်းမှာလူတွေဖန်တီးတဲ့ virus ပိုမဟုတ်ဘူးဆိုတာကိုအတည်ပြုထားပါတယ်ရှင်
။ဟုတ်ကဲ့ အဲ့တော့နောက်ထပ်ဒီတချို့ပြောနေကြသလိုဒီအမေရိကန်နဲ့တရုတ်မှာယောဂကုကိုဆေးတွေ့နေပြီဆိုတာရောဟုတ်ပါလား
ဒါမှမဟုတ်ပါဘူးရှင်ဒီယောဂပိုးအတွက်တီးတန့်ကုသဖို့ဆေးမတွေ့သေးပါဘူးကာကွယ်ဆေးနဲ့ကုသဖို့ဆေးတွေကိုအခုချိန်ထိယောဂပိုးရှိသူလူနာတချို့နဲ့ဆန်းသက်ကြည့်နေတော့မှရှိပါသေးတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးထိုးဆေးရရှိနိုင်ဖို့တစ်နှစ်ကျော်ကြာနိုင်သေးတယ်လို့ထိရောက်တဲ့ကုသဆေးဒါမှမဟုတ်လေကုထုံတွေ့ရှိနိုင်မှုအတွက်လည်းလားနေချီပြီးတော့ကြာမြင့်နိုင်တယ်လို့ကုဆက်ယောဂါပါရဂူတွေကပြောနေပါတယ်ရှင
်နောက်တစ်ခုကဒီကိုကိုကိုအသက်အောင်ပြီးတော့ဗောလေဒီယောဂါပိုးရှိမရှိစစ်တယ်ဆိုတာရောလုံးလို့ရတာမှန်ပါလားခင်ဗျာ
အွန်လိုင်းကဗီဒီယိုတချို့မှာပြန်နေသလိုမျိုးဒီလိုအသက်အောင်ထားပြီးတော့ဆယ်ဆက်ကက်လောက်ချောင်းဆိုးမဆိုးစမ်းသက်ကြည့်ရင်ယောဂါပိုးရှိမရှိသိနိုင်တယ်ဆိုတာကလည်းမှန်မှန်ကန်တဲ့အကြောင်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားပါတယ်။ဒါပြင်အဆုံးနဲ့ပတ်သက်တဲ့တခြားယောဂါတွေကိုလည်းအခုလိုစမ်းသက်လို့မတွေ့ရှိနိုင်ပါဘူး
။အခုတော့ဒီမြန်မာပြည်မှာလည်းယောဂါကုသတူတွေတွေ့လာပြီပေါ့နော်။အဲ့တော့မတိုင်ခင်မှာဒူရေရုံချီနေကြတော့ဒီမြန်မာပြည်ကရာသီဥတုပူလို့ဒီယောဂါမရှိနိုင်ဘူးဆိုတာတွေရောဟုတ်ပါလား။အခုတချို့နောက်နိုင်ငံတွေမှာလည်းဒီနွေရာသီရောက်လာပြီဖြစ်တဲ့အတွက်ဒီယူဆပေါ်မျောလင့်ချက်တွေရှိနေတာကိုလည်းတွေ့ရပါတယ
်။အဲ့ဒါကလည်းမဟုတ်ပါဘူးရှင်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာတော့ဒီ COVID-19 ရောဂါပိုးကပူပြင်းပြီးတော့ဆူထိုင်းတဲ့ရာသီဥတုအပါအဝင်နေရာဒေသမရွေးမှာဖြစ်နိုင်တဲ့အကြောင်းဆိုထားပါတယ်။ဒါပြင်အေးတဲ့အရက်ဒေသတွေနဲ့နှင်းကြတာမကြတာဟာလေရောဂါပိုးကိုသိစေနိုင်မှာမဟုတ်ဘူးလို့ဆိုထားပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဟိုနေ့ကကျွန်တော်ဒီ Facebook မှာတွေ့လိုက်ပါတယ်။အဲ့ဒါကတော့ဒီ VNN နိုင်ငံမှာခန္ဓာကိုယ်ပိုးသတ်ဖို့ဆိုပြီးတော့လုပ်ထားတဲ့ဒီဆေးဖြန့်တဲ့အခန်းလေးတွေပေါ့နော်။နောက်ပြီးတော့ရန်ကုန်မြို့ပေါ်ကတချို့ဆိုင်တွေမှာလည်းဒီဆိုင်ရှိမှာလူတွေကိုဆေးဖြန်းနေတာတွေတွေ့ပါတယ်။အဲ့တော့ဒီလိုခန္ဓာကိုယ်ပေါ်ကိုအရက်ဒါမှမဟုတ်ဒီကလိုရင်းပါဝင်တဲ့ဆေးဖြန်းခြင်းကဒီယောဂါပိုးကိုရောကင်းစင်နိုင်ပါလား
။မြန်မာပြည်မှာတချို့နေရာတွေမှာလုံနေကြသလိုမျိုးခန္ဓာကိုယ်ပေါ်မှာဆေးဖြန်းတဲ့နည်းလမ်းကို WHO ကတော့အကြံမပြုထားပါဘူး။အကြောင်းရင်းကတော့ဒီခန္ဓာကိုယ်တဲကိုဝင်ပြီးသားယောဂါပိုးကိုအခုလိုဆေးဖြန်းခြင်းကမတားဆီးနိုင်သလိုဆေးထဲမှာပါတဲ့ဓာတ်ပစ္စည်းတွေကြောင့်လည်းမျက်လုံးနဲ့ပါးစပ်ကိုထိခိုက်စေနိုင်လို့ပါ။အရက်နဲ့ကလိုရင်းပါတဲ့စံချိန်စံညောကိုက်မီအောင်ထုတ်လုပ်တဲ့လက်တန်းစင်စည်းရည်တွေကိုတော့အရာဝတ္ထုမျက်နှာပြင်တွေပေါ်မှာပိုးသက်ရမှာအသုံးပြုနိုင်ပါလေ။လက်ကိုစက္ကန့်20လောက်ကြာအောင်ဆက်ပြနဲ့ဆေးပြီးတော့မျက်နှာကိုမထိမိအောင်လို့ရှောင်ရှားဖို့ကိုတော့ WHO ရဲ့တိုက်တွန်းချက်ထဲမှာပါဝင်ပါတယ်ရှင
်။ COVID-19 ကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေရပ်ဆိုင်းနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တန်းပလောင်အဖွဲ့အကြားမှာတင်းနင်းကုန်ရေးကတိုက်ပွဲနှစ်ချိန်ဖြစ်ပွားခဲ့ပါတယ်။လောလောဆယ်ဆူရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားတွဲဆုံဆွေးနွေးမဲ့အခြေအနေနဲ့ဒီလအတွင်းကျင်းပဖို့ရည်ရွယ်ထားတဲ့27ရာစုပင်လုံအစည်းအဝေးရဲ့အလားအလာကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နဲ့မိုးကုံးမြို့အကြားမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ပွဲနှစ်နေရာဖြစ်ခဲ့တာပါ။ဒီတိုက်ပွဲတွေအခြေအနေကို TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်။
နေ90မိနစ်လောက်ကနေ90မှာကြေကွာနေလေကြတော့79ပွဲလောက်ကနေ89ရထိနေအပိဓာတော့ဒီမိုင်းလုံးမြင့်နဲ့ခွဲမန်ပွန်ရနဲ့ဟိုဘဝရကြလောက်ကြတော့အမနေ့ကဖြစ်တာဒီနေ့တော့တက်ပေါ်မရှိဘူ
းထိခိုက်ကြဆုံးမှုအခြေအနေကိုမသိရသေးကြောင်းပြောပါတယ်ကြောင်မဲဒေသခံတွေကတော့တနင်္ဂနွေနေ့ကတိုက်ပွဲနှစ်နေရာဖြစ်ကြောင်းနဲ့မိုးကုတ်ကြောင်မဲနဲ့မိုးမိတ်အကြားဒေသမှာအစိုးရတပ်မတော်ဘက်ကအနည်းဆုံးစစ်ကြောင်းနှစ်ကြောင်းလောက်လှုပ်ရှားနေတယ်လို့ TNLA ဘက်ကလည်းလှုပ်ရှားနေတာရှိကြောင်းပြောပါတယ်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့အဖွဲ့ရဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမသိရသေးကြောင်းဖြေကြားပါတယ်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်ကတရုတ်နိုင်ငံကူမင်းမြို့မှာနောက်ဆုံးအကြိမ်တွေ့ဆုံခဲ့ပြီးဒီနှစ်ဇန်နဝါရီလမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပေမဲ့တရုတ်နိုင်ငံမှာ COVID-19 ရောဂါဖြစ်ပွားခဲ့တဲ့နောက်ဆွေးနွေးပွဲတွေရပ်တန့်ခဲ့ပါတယ်။ပြီးခဲ့တဲ့လအတွင်းကတော့မြန်မာနိုင်ငံကျိုင်းတုံနဲ့မြစ်ကြီးနားမှာတွေ့ဆုံဖို့အစိုးရဘက်ကညှိနှိုင်းခဲ့ပေမဲ့သဘောတူညီမှုမရခဲ့ပါဘူး။လက်ရှိမှာလည်းတွဲဆုံမဲ့ချက်တက်မှတ်နိုင်တာမရှိသေးကြောင်းနှစ်ဖက်တွဲဆုံဆွေးနွေးရေးအတွက်ဆောင်ရွက်ပေးနေတဲ့ PCG ခေါ်ကချင်ငင်းချားရေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ကြာကပြောပါတယ
်အခုတော့ဆယ်တော့ဘာမှလည်းအတံမချသေးဘူးအခုကဒီအခုတော့ဒီအဖွဲ့ကစမ်းပက်စီတက်မှတ်လိုက်တဲ့နေရာနဲ့ဒီမှာတွဲဆုံဖို့တဲ့အခြေအနေကဒီဘာမှထိခြားမှုမရှိသေးဘူး
မြောက်ပိုင်းမဟာမိတ်အဖွဲ့မှာ KIA ကချင် TNLA တအန်းပလောင် MNDEE ကိုကန်းနဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တာဖြစ်ပြီးရခိုင်ပြည်နယ်အတွင်းမှာတော့တမ်ရွန်နဲ့ AA ကြားမှာတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေခဲ့ပါတဲ့ ကဘာအနှံ့မှာကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့နေတယ်လို့မြန်မာပြည်မှာလည်းရောဂါကာကွယ်တိုက်ဖြစ်ရေးအတွက်အပြင်းထန်ဆောင်ရွက်နေရတာကြောင့်ဒေလတတိယပတ်လောက်မှာကျင်းပဖို့သဘောတူထားတဲ့ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးဟာလည်းရက်ရွှေ့ပြောင်းရမယ့်အခြေအနေရှိနေပါတယ်။ဒီအခြေအနေကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ဒီဒီလာကိုစရုပ်သားပြင်ကျင်းပဖို့လုပ်ခဲ့ပြီမယ်လို့အခုခြေနေရပါတော့။ဒါယောဂထိဆုံးနိုင်မှုအခြေအနေနဲ့ဒီနှစ်ဖက်ဆွေးနွေးညှိနှိုင်းရမှုခြေနေပုံပဲအခြေခံတော့ကျွန်တော်အခုကတော့စရုပ်သားပြင်လို့ဘယ်နည်းအဖြစ်လဲဆိုတာမျိုးကတော့ကျွန်တော်အတိအကျသတ်မှတ်ထားတာမျိုးတော့မရှိသေးပါဘူး။ဧပြီအတွင်းမှာတော့ကျင်းပနိုင်မယ့်အလားလာတော့ဒီစရုပ်သားပြင်လို့ကျွန်တော်ဒီနိုင်ငံရေးဆွေးနွေးပွဲအဆင့်ဆင့်တော့ပေါ့နော်။ဒါတွေကတော့ကျင်းပနိုင်ဖို့ကတော့မဖြစ်နိုင်သေးပါဘူး။
အစိုးရအနေနဲ့ AA အဖွဲ့ကိုအကြံဖက်အဖွဲ့အစည်းဖြစ်ကြေညာခဲ့ပေမဲ့တွဲဆုံဆွေးနွေးပွဲတွေဆက်လက်ကျင်းပနေမယ်လို့ယုံကြည်ကြောင်းပြောပါတယ်။ကရင်မျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS တို့ကတော့ COVID-19 ဖြစ်ပွားနေချိန်မှာတနိုင်ငံလုံးအပြစ်ခတ်ရစဲပြီးရောဂါတိုက်ဖျက်ရေးကိုပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းထုတ်ပြန်ကြေညာထားပါတယ်။ကမ္ဘာကူးလသမဂ္ဂတွင်းရေးမှူးချုပ်ကလည်း COVID-19 ဖြစ်ပွားနေချိန်မှာကမ္ဘာရရမှလက်နက်ကင်အဖွဲ့အစည်းတွေအားလုံးအပြစ်ခတ်ရစဲကြဖို့အတွက်မလ23ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းထားပါတယ်။ဩစတြေးလျ၊ကနေဒါ၊ချက်သမရနိုင်ငံ၊ဒိန်းမတ်၊ဥရောပသမဂ္ဂ၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊နယ်သာလန်၊နယူးဇီလန်၊နော်ဝေး၊ပိုလန်၊စပိန်၊ဆွီဒင်၊ဆွစ်ဇာလန်၊တူရကီဒီတိုင်းနဲ့အမေရိကန်ဆိုင်ရာသံမတ်ကြီးတွေကလည်းမြန်မာနိုင်ငံတဝန်းကမိသားစုတွေရဲ့အကျိုးအတွက်မြန်မာကျမ်းတော်နဲ့လက်နက်ကင်အဖွဲ့အစည်းတွေရဲ့ကြားတိုက်ပွဲတွေရပ်တန့်ပေးဖို့အတွက်တိုက်တွန်းထားပါတယ်။ကျွန်တော်မိုးစော်ပိုင်းရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်
ဗိုင်းရပ်စ်ကြောင့်ရပ်တန့်သွားတဲ့စီးပွားရေးလုပ်ငန်းတွေထဲမှာရာဘာလုပ်ငန်းဟာလေတစ်ခုဖြစ်ပြီးတော့ရာဘာဈေးနှုန်းတွေဆက်တိုက်ကျဆင်းနေရကနေအယောင်းဝယ်တွေရပ်တန့်ကုန်တယ်လို့မြန်မာနိုင်ငံတွင်းကရာဘာစိုက်ပျိုးထုတ်လုပ်သူတွေကပြောဆိုနေကြပါတယ်။2019-2020ရာဘာဈေးကွက်အဖွင့်မှာရာဘာဈေးနှုန်းဟာအသင့်တင့်ရှိခဲ့ပြီးမဲ့တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးနောက်ပိုင်းမှာတော့ရာဘာအယောင်းဝယ်တွေရပ်တန့်ပြီးတော့ရာဘာဈေးနှုန်းတွေဆက်တိုက်ကျဆင်းလာတာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကရာဘာစိုက်ပျိုးတဲ့တောင်သူတွေကပြောဆိုနေကြတာပါရာဘာအများဆုံးစိုက်ပျိုးထုတ်လုပ်ရဒေသတစ်ခုဖြစ်တဲ့မွန်ပြည်နယ်မှာလေဒေသထွက်ရာဘာတွေကိုတရုတ်နိုင်ငံကိုအများဆုံးတင်ဖို့ရောင်းချနေခဲ့ကြပါတယ်။လက်ရှိအချိန်မှာတော့တရုတ်ကုန်သည်တွေရာဘာအဝယ်ကိုယာယီရပ်ဆိုင်းထားတဲ့အတွက်ရာဘာဈေးနှုန်းတွေကျဆင်းနေပြီးတော့အယောင်းဝယ်တွေရပ်တန့်တယ်လို့ဖြစ်နေတယ်လို့သိရပါတယ်။မွန်ပြည်နယ်တထုံမြို့မှာရာဘာစိုက်ပျိုးထုတ်လုပ်သူများအသင်းဥက္ကဋ္ဌဒေါက်တာတန်းမျိုးကသူ့အမြင်ကိုခုလိုပြောပါသေးတယ်။
ပါမပိုင်းမှာမဆူဘူးပေါ့အတိတ်ကကျွန်တော်တို့ဈေးကွက်ကတရုတ်ပဲအခုဝူဟန်ဆိုပြီးလောက်လိုက်တာတရုတ်ကလုံးဝကျွန်တော်တို့ export မရှိဘူး
မွန်ပြည်နယ်ဟာမြန်မာနိုင်ငံရဲ့ရာဘာစိုက်ပျိုးမှုအများဆုံးဒေသတစ်ခုဖြစ်တဲ့အပြင်ပြည်နယ်တစ်ခုလုံးရဲ့80ရာခိုင်နှုန်းခန့်ကလည်းရာဘာကိုစိုက်ပျိုးကြပါတယ်။မွန်ပြည်နယ်တစ်ခုလုံးမှာရာဘာစိုက်ပျိုးမြေအေက5သိန်းခန့်ရှိနေပြီးတော့ကုန်ကျန်းအဖြစ်ပြည်ပကိုတင်ပို့ရောင်းချနေကြတာပါ။နှစ်စဉ်ရာဘာတန်ချိန်3သိန်းကျော်ထိထုတ်လုပ်နိုင်တယ်လို့သိရပါတယ်။ခုချိန်မှာတော့ရာဘာဈေးကွက်အရောင်းဝယ်ရပ်တန့်နေတဲ့အတွက်ရာဘာကိုမိခိုပြီးတော့စီးပွားရေးလုပ်ကိုင်သူတွေအနေနဲ့တောင့်ခံထားဖို့အခက်အခဲရှိနေပြီးတော့ခြားလုပ်ငန်းတွေကိုပြောင်းရွှေ့လုပ်ကိုင်ဖို့စဉ်းစားနေရတယ်လို့ပြောကြပါတယ်
။အရင်ဈေးကောင်းဆိုတော့စဉ်းမြတ်ရှိတာပေါ့။ပျော့တော့ဗောရာဘာအစဉ်းမြတ်ရှိတဲ့ခါကျနောက်ပိုင်းကျတော့ဈေးကျမတက်တော့ဘူး။တထောင်တည်းပုံတက်တော့လေတထောင်တခါမတက်တော့ဘူးကိုလူငါလို့မကတ်တဲ့ခါကျတော့လူတက်မငါချစ်တော့ဘောနော်ကိုကိုတည်းပဲချက်ပေါ်ရသလားပေါ့ထက်ဝစားပြေးရများတယ်ဟုတ်ညထက်ဝစားပဲပြေးကြတယ်အပြေတော့နာပါနော်ထက်ဝစားကြောတချို့တို့ကတော့ချက်ငါမှာပေါ့ကိုယ့်ရဲ့ဓမိသားစုတက်နိုင်တဲ့ပိုင်လေးတော့ဘယ်လိုလုပ်မှာပေါ့နော်တဲ့ဟုတ်ကြတော့အစာသောက်စားသောက်ပြေးလို့တီးနံပြေးလို့ပြဆိုင်တယ်မှာနော်
ရာဘာကုန်ကျန်းတွေကိုပြည်ပနိုင်ငံတွေဖြစ်တဲ့တရုတ်နိုင်ငံ၊အိန္ဒိယနိုင်ငံ၊ကိုရီးယား၊ဂျပန်နိုင်ငံတွေစီကိုနှစ်စဉ်တင်ပို့ရောင်းချနေခဲ့ပါတယ်။ဒေါက်တာတန်းမျိုးကသူ့အမြင်ကိုခုလိုပြောပါသေးတယ်
။ဒါရာဘာဈေးကတော့ကုန်ကျန်းထုတ်ရောင်းနေရင်ဘယ်လိုပဲခံနေရမှာ။ခုနိုင်ငံမှာကုန်ချောထွက်နေအောင်ဟိုဈေးမကျပေမဲ့ဝင်ဝင်ပို့တာပေါ့
။နှစ်ပေါင်းများစွာရာဘာလုပ်ငန်းကိုလုပ်ကံခဲ့သူတူကလည်းသူ့အမြင်ကိုခုလိုပြောပါသေးတယ်။
ခက်ခဲရတော့အကောင်လုံးကတော့စီးပွားရေးစီးပွားပြလို့စားလို့မရတော့အားလုံးတော့စားဖို့စားဖို့တော့ပဲဆင်ပြေတော့မှာပဲ။ဘာဖြစ်ဆိုတော့ခြံကိုမြေနဲ့တွဲအောင်မဲ့ဆိုလဲဆိုမရှိဘူး။သူကမြေတွေတော့မဆိုင်ဝင်စားကြတော့အဲ့လိုမျိုးအပင်တွေကိုကြတော့အခုလက်ရှိစားဖို့စားဖို့အဆင်ပြေဖို့တော့သူကဖြတ်ရမောတာအဆင်သင့်လို့ဖြစ်နေတာ။ခက်အနည်း20လောက်ပြတော့လဲအဆင်ပြေမှာဒီလုပ်ငန်းရတော့မပြောက်သေးဘူးတော့ထင်တာပေါ့။အဲ့ဒီအနည်း20နောက်ပိုင်းမှာတော့
ဒေါက်တာတန်းမျိုးကတော့ခုချိန်မှာအစိုးရအနေနဲ့ရာဘာစိုက်ပျိုးထုတ်လုပ်သူတွေအဆင်ပြေစေဖို့အတွက်နည်းလမ်းတွေရှာဖွေလုပ်ကိုင်ပေးတဲ့လို့သူအမြင်ကိုပြောပါလေ
။အစိုးရရဲ့အကူအညီလည်းလိုတာပေါ့။ရာဘာအသင်းဆိုတဲ့ဟာလောက်ကိုလောက်တတ်တာပေါ့။ထိုင်းမှာကြတော့သူကရာဘာအသင်းကိုတတ်တတ်လောက်ထားလိုက်တာ။ရာဘာသိစေကြလားကျွန်တော်လာရောက်မယ်။သို့တော့ကျွန်တော်အတ်ထားတာအပေါ့။အဲ့တော့ကျွန်တော်ငွေဘလောက်ထုတ်သွားမယ်ထုတ်သွားလိုက်နောက်ရောဘာစီတက်လို့ပြန်ရောက်တဲ့ခါကျရင်အတူပဲယူတယ်သူကအ ਨੇ ဆုံးအတူနဲ့သူငွေထားတယ်အဲ့မှာပို့တဲ့ပတ်စံသူကြောင်းပေးတယ်ဆိုမှအခုအဝယ်တိုင်းနေရှိတယ်ကျွန်တော်တို့ဈေးကျနေတယ်အစိုးရကတော့ဈေးတစ်ခုဖြတ်ပြီးတော့ဝယ်ထားပေးရသူ့မုတ်ချန်ကြီးတမားတွေကိုစုလိုက်စုပြီးရင် the small holder လေးတွေခြံသေးလေးတွေလာရောက်တဲ့ဟာကိုကဝယ်ပေးဝယ်ပေးတဲ့ဆိုတဲ့နေရာမှာဖြစ်တယ်လို့လောက်လာရင်တော့မရဘူးသူ့ကိုကျွန်တော်တို့ကပညာပေးရမယ်ရောဘာအသတ်ဘယ်လိုလုပ်ဈေးနဲ့နေကျွန်တော်တို့ဝယ်ထားပေးရမယ်သိမ်းထားပေးရမယ်ဒီ small holder လေးတွေကဒီနေ့မိသားစုချက်လိုက်တယ်နေရောက်အပင်လေး906လေးဒီအပြားကိုလမ်းပြီးရင်မနေ့ကချက်ပြီးလမ်းထားတဲ့ဟာသူ့တော့ရောက်ရတော့မယ်သူကဒီနေ့အတွက်စားဖို့ပါဒီပြင်ဟာအလုံးမရှိဘူးဒီအလုံးနဲ့ပဲဝင်နေလိုက်ရှိတာဒိုင်ကိုရောက်သွားတယ်ဒိုင်ပေးတဲ့ဈေးကိုပြောင်းတော့သူကအဲ့ဒီဟာပြဿနာဟုတ်လားသူ့လို quality ကောင်းအောင်လုပ်လိုက်စိတ်ယုံထောင်းလိုက်ဒီမှာထုတ်တတ်ကသူ့ဆရာဝယ်စရာမလိုတော့ဘူးသဘောကခုဟာကို export ထုတ်တာတော့ဝင်ငွေပို့သွားမှာ
ခုလိုအချိန်မှာအယောင်းဝယ်မရှိဘဲနဲ့ရက်တက်နေတာရာဘာတစ်ခုတည်းမဟုတ်ဘဲနဲ့နိုင်ငံတကာကိုတင်ပို့နေတဲ့လုပ်ငန်းတွေအားလုံးရက်တက်နေတာဖြစ်ပါတယ်ကျမမိသားချင်ဟိမမြင်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ သောရရှင်များရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားမှုအတည်ပြုပြီးနောက်တရုတ်ဘက်ကနေဆက်အဝင်အထွက်ကိုကန့်သက်တားမြစ်မှုကြောင့်မကြခင်မှာရာသီချိန်ဆတော့မဲ့တရက်သီးတင်ပို့မှုအပေါ်ထိခိုက်လာမဲ့အခြေအနေရှိနေပါသလားတရက်စိုက်ပျိုးထုတ်လုပ်သူတွေတင်ပို့မဲ့သူတွေအတွက်သတိထားရမယ့်အချက်တွေကိုမူဆယ်နေဆက်ကုန်သည်ကြီးတူဖြစ်တဲ့ခွာညိုတတိပွဲယုံလုပ်ငန်းရှင်ဆိုင်ခင်မောင်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်ဒီတရုတ်ဖက်ကိုတရက်တင်ပို့တဲ့ရာသီအရဆတော့မယ်ဆိုတော့လုံးလုံးစေဈေးကွက်အနေထားပေါ့နော်ပုံမှန် ဖြစ်မဲ့အနေအထားရှိပါသလားဆရာတို့ဘယ်လိုသုံးသပ်ပါလဲရှင်ဒီတရားဒီမှာ
တကြံတွေးမှာပဲဒီတရားဒီတင်ပေါ်မှုစတော့မှာဖြစ်တယ်ဒီကျွန်တော်တို့တေယုတ်ဖက်မှာဒီ COVID-19 ယောဂအခြေအနေကတည်ငြိမ်လာတဲ့အနေအထားမျိုးမှာတော့ရှိတယ်ဒါကြောင့်ဒီတေယုတ်ကပုံမှန်ဒီဝယ်လို့အားတော့ကျွန်တော်တို့ရှိမယ်လို့မျှော်လင့်ပါတယ်ကျွန်တော်တရားတည်တွေရဲ့ထူးခြားတဲ့အရေးတွေးထူးခြားတဲ့အရာတာရရတာတွေအရာဒါတေယုတ်ဖက်ကစာတုံးတူစာတုံးတူတွေလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတော့ဒါလက်ခံလာတဲ့အနေအထားမျိုးမှာရှိတယ်ဒီတော့ဝယ်လို့အားတော့အတိုင်းတာတစ်ခုထိတော့ခိုင်မဲနေမှာခိုင်မဲနေဦးမှာဖြစ်တယ်ဒါပေမဲ့လက်ရှိကပအခြေအနေနဲ့ဟိုဟာတခြားကျွန်တော်မြန်မာနိုင်ငံကနေကူးစက်ပြန့်နှံ့နေတဲ့ကျွန်တော်ဒီ COVID-19 အနေထားကတော့ဒါဒီကျွန်တော်တို့တရက်တီးပို့ကုန်နောက်တရက်တီးဈေးကွက်အခင်းချင်းတို့တော့လွန်မိုးနေဦးမှာဖြစ်ပါတယ်
မူဆေဘက်ကလည်းကုန်တင်ကားတွေအဝင်ထွက်ကိုနည်းနည်းကန့်သက်တာတွေရှိတယ်လို့ကြားပါတယ်ဆရာတော်ဒီဟာတွေကအခုလာမဲ့တည့်ရဈေးကွက်အပေါ်မှာတက်ရောက်မှုဟိုဈေးကွက်ပြတ်သွားလာအောင်ထိပေါ့နော်ဒီဖယဲသီးနဲ့သခွားသီးမှာဖြစ်ခဲ့တယ်လို့မျိုးထိစိုးရိမ်စရာရှိပါသလား
တေယုတ်ဖက်ကလည်းသူတို့ကုန်တော်ရေးတကားလူဝင်လူထွက်ကိုဒါတည့်ရပြီးတည့်ရတာကျွန်တော်တို့ဖက်ကယောဂအခြေအနေရသူတို့ထိန်းချုပ်လာကန်တလာတာပိတ်လာတာတွေးရတယ်အဲ့ဒီလိုပေါ့ကျွန်တော်တို့ဖယဲတီးနဲ့သွားမွေးကဒါစိန်ခေါ်မှုမြောက်မှန်းများစွာနဲ့နေ့စဉ်နေ့တိုင်းတချို့အချိန်မှာစစ်ပေးလမ်းပိတ်ဆို့မှုအခက်ခဲအခုလိုမျိုးကြတော့ဒါတဘာဝဘေးအန္တရာယ်နဲ့ဆိုင်တဲ့ဒီယောဂအခြေအနေအဲ့လိုမျိုးအများအားကြုံတွေ့ရတယ်ဒီလိုမျိုးကြုံတွေ့ရပေမဲ့ကျွန်တော်တို့တရက်တီးဖို့ကုန်ကြတော့ဒီလိုမျိုးစိန်ခေါ်မှုတွေကိုပုခာတိကနဲ့သူကနည်းနည်းရှောင်ပြီးတော့သွားနိုင်တဲ့အနေထားတွေနေ့စဉ်နေ့တိုင်းမှာတွေ့ရတယ်။ဒီနေ့မှာတော့ဒါမလွဲမတွေ့တော့ရှောင်နိုင်မှမထင်ဘူး။ဒါပေမဲ့အခင်းချင်းဒီဈေးကွက်အခင်းချင်းကတရက်တည်းနဲ့ဒီဖယဲတည်းတခွားမွေးနဲ့ကမတူဘူး။တယုတ်ပြည်ကဝယ်လက်လည်းမတူတလို့ပို့ဆောင်တဲ့ပြည်နယ်တွေလည်းမတူဘူး။နောက်ပြီးပို့ဆောင်တဲ့ပမာဏချင်းလည်းမတူဘူး။now ကျွန်တော်တို့ဒီဖယဲတီးတခွားမွေးလို့အမောက်ပမာဏများများနဲ့တင်ပို့ရတာမဟုတ်တော့ဒီတရက်တီးမှာဒီစိန်ခေါ်မှုတွေကိုတော်တော်လွယ်လွယ်ကူကူနဲ့ပဲဖြစ်စေဆက်ပြီးတော့ထိုးဖောက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
အဲ့တော့ဒီတရက်တီးစိုက်ပျိုးထုတ်လုပ်သူတွေအတွက်အဆောင်ရရှောင်ရပေါ့နော်ဆရာဘာများဒီလာတော့မဲ့ဈေးကွက်အတွက်ဆရာအကြံပေးနိုင်ပါတယ်ဆရာ
တရက်တီးလုပ်ငန်းရှင်တွေနော်နော်နော်နောက်ပြီးတော့တောင်သူတွေအနေနဲ့ကတော့ခုအခက်ခဲကာလမှာကျွန်တော်တို့အရေးသွေးကိုဦးစားပေးပြီးတော့တင်ပုတ်တင်တယ်နောက်ပြီးတော့လမ်းခရီးကြံ့ကြမှုအတွေ့လို့လည်းဒါကြိုတင်ပြင်ဆင်ပြီးတော့တင်ပုတ်တင်တယ်တရုတ်ဘက်ကကျန်းမာရေးပြဿနာတွေရှိနေတော့လေနော်ကျွန်တော်တို့မရင့်မဲ့သေးတဲ့အသီးတွေအနုသီးတွေနော်အဲ့ဒါတွေမတင်ဖို့ပါနဲ့နောက်ပြီးတော့အမှုသီးတွေကိုဒါစေးတုပ်ပြီးတင်ဖို့တာမျိုးလည်းမလုပ်ကြပါနဲ့ဒီဖယဲတခွားမနဲ့လာမဲ့တရက်တီးလုပ်ငန်းရှင်တောင်သူတွေအနေနဲ့ရတော့ဒါဒီအချက်တွေကိုဆောင်ရရှောင်ရအနေနဲ့တော့ဒါတတိထားတဲ့အနေထားတွေရှိတယ်အခုလက်ရှိကြုံတွေ့နေရတဲ့ဒီအခက်ခဲစိန်ခေါ်မှုတွေအရာကျွန်တော်တို့တင်ဖို့မှုအနေထားကိုပဲလို့ပြောင်းလဲမှာလဲမြန်စာအောင်ပဲလို့တင်ပို့နိုင်မယ်ဆိုတော့နည်းနည်းကြိုတင်ပြီးတော့ဒါစဉ်းစားထားတင်ပါလေ
တရက်သီးတင်ပို့မှုအရောပမာဏဘယ်လောက်လောက်ရှိပါလဲတစ်နှစ်တစ်နှစ်ကိုဆရာတို့ကုန်တော်ရေးနေနဲ့
တင်ပို့မှုပမာဏတော့ဒါနှစ်စဉ်အနေနဲ့ပြောရရင်တော့5တန်ချိန်5000 6000ဒီကြားထဲမှာရှိပါလေဒီနေ့တနေ့ထားအရဆိုရင်တော့ဒါတက်သီးထွက်ရှိမှုအနေထားအရကြည့်ရတာလဲဒါပို့ပြီးတော့များလာမဲ့အနေထားတော့ရှိတယ်ကျွန်တော်ခမန်းတလောက်တော့ဒါတန်ချေ6000 9000လောက်ထိရှိနိုင်ပါတယ်ဒါပေမဲ့တေယုတ်ဖက်ရဲ့ဝယ်လို့ဟာတေယုတ်ဖက်ရဲ့တမန်တော့သူတို့ဝယ်နိုင်တဲ့အနေထားသူတို့ရဲ့ဒီအခြေအနေနောက်လမ်းကြောင်းတွာလာမှုအခြေအနေကိုဒါကြည့်ရမယ်ဆိုရင်တော့ကျွန်တော်အထင်တော့ တင်ဖို့မှုကတော့နည်းနည်းယော့ကြပေါင်းယော့ကြနိုင်ပါတယ်အားလုံးချောချောရှူရှူဖြစ်လာမယ်ဆိုတော့တင်ဖို့နိုင်မှုကခါတိုင်းထက်လည်းပိုတိုးတက်နိုင်မယ်အလားအလာတော့ရှိပါတယ်ဒါပေမဲ့အခုလက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်ခဲရတော့ကိုတော့ကျွန်တော်တို့တည်တည်ကာလအတွင်းမှာစောင့်ကြည့်ရမှာဖြစ်ပါတယ
်ကိုဗစ် -19 ဖြစ်သွားပြီးတဲ့နောက်မှာသူတို့ဘက်ကဝယ်လိုအားတိုးလာပါသလားဝယ်လိုအားခြေနေဘလို့ရှိပါလဲ
ဘယ်တခွားဝယ်လိုမှုကတော့လုံးဝကျဆင်းသွားတယ်ဝယ်လိုအားကျဆင်းသွားလို့လဲကျွန်တော်ဘက်ကဘယ်တခွားတောင်လူတွေအခင်းထဲမှာတင်အများကြီးဤနှစ်နာဆုံးရှုံးပြီးတော့လေလွင့်ကုန်တယ်အများကြီးလဲဒါအဲ့ဒီကာလမှာကက်စီဆုံးရှုံးမှုကြုံတွေ့ပြီးတော့ဒါစီးပွားပြတ်သွားတဲ့ဒါတောင်လူတွေတော့အများကြီးရှိပါတယ်ဒါနှစ်နာဆုံးရှုံးမှုပမာဏကတော့တော်တော်များခဲ့ပါတယ်ကျွန်တော်တို့အကျံပြင်းခံမရတာဆိုရင်အဲ့ဒီကာလကဝယ်လို့အားရက်ဆိုင်သွားတဲ့အနေအထားဖြစ်သွားတော့ဒီတောင်သူတွေအနေနဲ့ဆုံးရှုံးမှုစုစုပေါင်းကကျွန်တော်တော့အမေရိကန်ဒေါ်လာ90လောက်ဒီနည်းကိုရှိပါတယ
်မင်္ဂလာပါရှင်အားလုံးဆက်လက်ပြောရှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်တင်းလောင်မှာတော့အမေရိကန်ပြည်ထောင်စုမှာအဆိုးရွားဆုံးအခြေအနေကြုံတွေ့နေရတဲ့ကိုရိုနာကပ်ဘေးဆိုးအတွင်းမှာဒီကပ်ဘေးကြောင့်ထိခိုက်ရတဲ့သူတွေအတွက်နိုင်ငံကျော်အမှုပညာရှင်တွေနဲ့ကြော်ကြားသူတွေအလှူငွေတွေထည့်ဝင်ပြီးလှူဒန်းနေကြပါတယ်။ဘယ်သူတွေဘလောက်များငွေတွေလှူဒန်းပါလဲ။ဒီလိုမျိုးကွာဒီလောက်ကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်။အမေရိကန်ပြည်ထောင်စုမှာအချမ်းသာဆုံးတဲ့ဩဇာအာဏာအကြီးဆုံးသူတွေကအမျိုးသမီးတဦးဖြစ်တဲ့ Oprah Winfrey ကကိုရိုနာဗိုင်းရပ်စ်ကပ်ဘေးရန်ငွေဖြစ်တဲ့ဒေါ်လာ10သန်းတည်တည်လှူဒန်းသွားပါတယ်။နိုင်ငံတော်လောမျိုးအနှံ့အပြားနဲ့ကျမကြီးပြင်းနေထိုင်ခဲ့တဲ့ဒေသတွေမှာဒီကူးဆက်ကပ်ဘေးကိုကြုံနေရခြင်းကျမတို့အမေရိကန်နိုင်ငံသားတွေအတွက်ကျမဒေါ်လာ10သန်းလှူဒန်းပါတယ်လို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာကြေညာသွားတာပါ။အသက်66နှစ်ရှိပြီဖြစ်တဲ့ Oprah Winfrey ကမစ္စစ်ဆီပီပြည်နယ်မှာဆင်းရဲရဲနဲ့မွေးဖွားခဲ့တာဖြစ်ပြီးတော့ Milwaukee ပြည်နယ် Tennessee ပြည်နယ်တို့မှာကြီးပြင်းခဲ့တာပါအခုသူလှူဒန်းတဲ့ငွေတွေကတချို့ကတော့ America's Food Fan လို့ခေါ်တဲ့ Brahida လုပ်ငန်းအသစ်တစ်ခုအတွက်သုံးမှာဖြစ်ပြီးတော့ဒီကူညီမှုအသစ်ကိုတော့ Apple Company နဲ့ Ford Foundation Lonnie Powell Jobs အဖွဲ့နဲ့မင်းသား Leonardo DiCaprio တို့နဲ့သူတွဲလုပ်တာဖြစ်ပါတယ်အဲ့ဒီအဖွဲ့ကအမေရိကမှာကိုရိုနာကပ်ဘေးကြောင့်အထူးကရဆောင်လူမှုအတိုင်းဝိုင်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒီနေရာမှာအကြောင်းတွေမှာကြွေးတဲ့နေလေစာကိုမိခိုအားထားနေရတဲ့ကလေးတွေ၊နောက်ပြီးတော့ဝင်ွေနှိပ်မိသားစုတွေ၊တက်ကြီးရွယ်တွေ၊အလုပ်ကိုင်ပြုတ်ကုန်သူတွေကိုအဓိကအကူအညီပေးမှာဖြစ်ပါတယ်။ Milwaukee ပြည်နယ်မှာသူမိခင်နဲ့အတူတူကြီးပြင်းနေထိုင်ခဲ့ရတော့ကအစိုးရထောက်ပံ့ခြင်းနဲ့နေရတာလုံးဝကိုတုံးစရာမရှိစားစရာမရှိတော့တဲ့အခြေအနေမှာတမိသားစုလုံးဘဝကိုခက်ခက်ခဲခဲနဲ့အသက်ရှင်အောင်လို့အသက်ဆက်နေခဲ့ရတာဒီကိုသူအမှတ်ရနေတော့မှာအခုလိုအခြေအနေဇိုးကြီးကြုံရတဲ့အခြေအနေမှာလူတွေပို့ပြအများကြီးဒုက္ခရောက်ကြရပါတယ်လို့သူကပြောပါတယ်သူလူတဲ့နဲ့ငွေအများစုကိုဘယ်လိုပေးမလဲဆိုတာတော့မပြောပါဘူးအမေရိကန်ပြည်အောင်စုမှာအရင်တစ်ပတ်ကတော့အလုံးလက်မဲ့အစိုးရထောက်ပံ့ရေးရှောက်ထားသူအရေးအတွက်အများဆုံးအနေအထားအဖြစ်နဲ့6.6တန်းကိုရောက်သွားတယ်လို့အစိုးရကကြေညာသွားတဲ့ရက်တရက်ထဲမှာပဲအခုလိုမျိုး Oprah ကသူ့ရဲ့ငွေတွေလှူဒန်းမဲ့အကြောင်းကိုကြေညာတာဖြစ်ပါတယ်ရှင်အမေရိကန်ပြည်အောင်စုကနာမည်ကျော်အဆိုတော်ဖိန်းနဲ့သူ့ရဲ့သားလေးတို့ကိုဗစ် -19 ရောဂါရရှိကြောင်းလွန်ခဲ့တဲ့နှစ်ပတ်ကဆေးစစ်ပြီးတော့သိရှိခဲ့ရတယ်။အခုသူတို့ပြန်ပြီးနေကောင်းလာပါပြီလို့ဖိန်းကပြောပါရယ်။အခုထပ်ပြီးတော့ဆေးစစ်ကြည့်တဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုမရှိတော့ပါဘူး။လွန်ခဲ့တဲ့နှစ်ပတ်လောက်ကသူရောသူ့ရဲ့သုံးနှစ်အရွယ်သားလေးမှာပါကိုဗစ် -19 ရောဂါလက္ခဏာတွေ့ရတာပါ။သူတို့ရဲ့ဆရာဝန်ကဆေးစစ်ကြည့်တဲ့အခါမှာသူတို့မှာပိုးရှိနေတာတွေ့ရတယ်။သူတို့ကအဲ့လိုမဖြစ်ခင်ကတည်းကအိမ်မှာပဲနေကြတာပါ။ပြီးခဲ့တဲ့နှစ်ပတ်လုံးလည်းအိမ်မှာပဲခွဲပြီးတော့နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာထပ်ပြီးတော့ဆေးစစ်တော့ပိုးလုံးဝမရှိတော့ပါဘူးလို့ရေးထားပြီးတော့သူနဲ့သူ့ရဲ့သားလေးဓာတ်ပုံကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားတာပါ။သူကကိုဗစ် -19 ရန်ငွေဖြစ်တဲ့ဒေါ်လာ100,000လှူဒန်းသွားပြီးတော့ Philadelphia မြို့က Temple
တက္ကသိုလ်ဆေးရုံအရေးပေါ်ဌာနရန်မုံငွေနဲ့လော့စ်အန်ဂျလိစ်မြို့တော်ဝင်အရေးပေါ် COVID-19 ကပ်ဘေးရန်မုံငွေတို့အတွက်တပွဲစီသူလှူဒန်းသွားတာဖြစ်ပါတယ်ရှင
် Hey y'all friend I got to tell you something Okay I want to be
ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော
Tolo de Beare had go chicane idiom atunwigo timpya pi ma mo patama uzo
hat in hand
go timpya pi ma phit par de salung bang ga h a t hat ga uto i n n ga the ma h a n d hand ga le so ro sakwai thung ye dai yai de be ga ro le the ma uto gain tha da bo uto ha anaw dai amyo da twi wit song ye de sai de bai phit pi သူနေရာနဲ့သူလိုက်ဖက်အောင်ဝေးရတာဖြစ်ပါလေ။တမအလို့တမတူအနေနဲ့သူ့လှုပ်ရှင်ရှိသွားမယ်ဆိုရင်ရိုတင်းမှုပြတတ်တဲ့အနေနဲ့ဥထုပ်ကိုချွတ်ပြီးလက်မှာကင်သွားရတာရင်ကျေးမှုဒလိတရပါပဲ။အလားတူပါပဲ။စိတ်မကောင်းစရာနဲ့ကြုံတွေ့လို့ရှိရင်ဥမာအတုပါမှာဆိုရင်ရင်ကျေးတဲ့ဒလိရကိုဆောင်းထားတဲ့ဥထုပ်ကိုချွတ်ရတာဖြစ်ပါလေ။ဒီလိုမျိုးအခြေအနေတွေမှာဥထုပ်မချွတ်ရင်မထီလေးစားပြရရောက်ပါလေ။ဒါကြောင့်head in hand ဆိုတဲ့သွားပိုက် idiom အတေပဲကတော့တစ်ဖက်လူကိုအောက်ကျမှုကိုပြတာတာရိုးချိုးမှုကိုပြတာကိုကိုကိုနှိတ်ချမှုကိုပြတာတာဖြစ်ပါလေအထူးသဖြင့်ကိုကတစ်ခုခုကိုလူချင်းပေါ့လေဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The angry son who left home 2 weeks ago came back to his parents' home with hat in hand when he ranout of money
လူငယ်ရဲ့နှစ်ပတ်ကအင်းကနေဆိတ်ဆိုးပြီးဆင်းသွားတဲ့သားကသူ့ငွေကုန်သွားတော့သူ့မိဘအင်းကိုအောက်ကျပြီးပြန်တက်လာရတယ်လေလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The angry son who left home 2 weeks ago came back to his parents home with hat in hand when he ran out of money
ကိုဆက်လက်တင်ပြပြီးမှာကတော့
take my hat off too
ဖြစ်ပါလေဆာလုံပေါင်းက T A K E take ကတမအားဖြင့်ယူတာလို့ဒီပေရပြီမြေဒီနေရာမှာ O F F of we bet နဲ့တွဲပြီးသုံးထားတော့ take off ကချုပ်ပစ်တာကိုဆိုလိုတာဖြစ်ပါလေ M Y my ကကျွန်တော်ကျမရဲ့ H T head ကအုတ်ထုတ် T O 2ကတခုခုကိုရည်ညွှန်းပြတာတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကတော့ကျွန်တော်ကျမဝစ်ထားတဲ့အုတ်ထုတ်ကိုတယောက်ယောက်ကိုရည်ညွှန်းပြီးချွတ်တာကိုဆိုလိုတာဖြစ်ပါလေဒီနေရာမှာအုတ်ထုတ်ကိုချွတ်တယ်ဆိုတဲ့ဒလိဟာတမန်အဖြစ်လေးစားမှုကိုပြတ်တဲ့ဒလိရှိသလိုတခါတည်းရန်လဲတိတ်တော်တယ်တိတ်ထူးကြွန်တယ်တိတ်သဘောကျစရာသဘောတွေ့စရာဖြစ်တယ်ဆိုရင်အဲ့ဒီပုံကိုကိုကျမတို့မြန်မာမှာဆလံပေးတယ်ဆရာတင်တယ်ဆိုရင် take off my hat လို့ idiom အသုံးရရည်ညွှန်းပြောနိုင်ပါလေဘောလုံးပွဲတွေမှာကိုအားပေးတဲ့အသင်းကတိတ်ပြီးတော့ကောင်းနေရင်ဖွဲ့ကြည့်ပရိသတ်ကအုတ်ထုတ်တွေချွတ်ပြီးမိုးဘော်ကိုမြှောက်ပြကြတာမြင်ဘူးကြမှာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရ idiom အသေးပေကတော့တခုခုကိုတိတ်သဘောကျလို့အထင်ကြီးလို့ချီးကျူတာလေးစားမှုကိုပြသတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ I take my hat off to Mary for being a successful lawyer at a young age.
မေရီကိုတော့ကျွန်တော်သိကိုချီးကျူတာပဲဗျာအသိငယ်ငယ်လေးနဲ့အောင်မြင်တဲ့ရှေ့နေတူဖြစ်လာတာကိုလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I take my hat off to Mary for being a successful lawyer at a young age
ခုနောက်ဆုံးတင်ပြပြီးမှာကတော့
feather in your hat
ပ ဖြစ်ပါတယ်စာလုံးပေါင်းက F E A T H E R ဖက်ဒါကငှဲ့အတောင်မွေး I N N ကအထဲမှာ Y O U R ယောကသင်ရဲ့ H E T head ကအုတ်ထုပ်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပေကတော့အုတ်ထုပ်မှာစိုက်ထားတဲ့ငှဲ့တောင်မွေးဖြစ်ပါတယ် H E T head အစား C A P cap ကိုလည်းအစားထိုးပြီးတော့ feather in your cap လို့လည်းတင်စားပြောလို့ရပါတယ်ငှက်တောင်မွေးကိုလူဖွဲ့စည်းအတော်များများမှာအောင်မြင်မှုအထိမ့်မှဖြစ်အုတ်ထုပ်မှာစိုက်ထားလို့ရှိတာဖြစ်ပါတယ်အထူးသဖြင့် American တိုင်းရင်းသား Native Indians တွေရဲ့ဆောင်းတဲ့အုတ်ထုပ်မှာဆိုရင်ရှားပါးလာတဲ့ငှက်တောင်မွေးတွေကိုတတ်ထားတာကိုအချိန်ကကောက်ပွိုင်းစကားတွေမှာမြင်ဘူးကြမှာပါသူတို့ဒလေးရထူးကျွနာတစ်ခုခုကိုဆွမ်းဆောင်နိုင်လို့ရှိရင်သူတို့ဆောင်းတဲ့ခေါင်းဆောင်မှာငှက်တောင်မွေးတစ်ခုကိုထတ်တိုးပြီးတတ်ကြတယ်လို့ဆိုပါတယ်ရှိတုံးကအနောက်နိုင်ငံတွေမှာသူတို့ဆောင်းတဲ့အုတ်ထုပ်တွေမှာလည်းအလှတက်ကြတာတွေရှိပါတယ်ခေတ်ကာလရွေလျောလာတဲ့နေ့အတူနေ့စဉ်ဘဝမှာလည်းအောင်မြင်မှုတစ်ခုခုကိုယ့်ဘဝမှာထပ်တိုးလာတယ်ဆိုရင် feather in your cap လို့ idiom အသုံးရတင်စားပြောနိုင်ပါတယ် idiom အတိအပယ်ကတော့လူတဦးတယောက်အတွက်ဂုဏ်ယူစရာအောင်မြင်မှုတစ်ခုထပ်တိုးလာတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grubby ရဲ့ဥမာကိုနားဆင်ကြကြရအောင်
Getting a gold medal in karate is another feather in your cap. You also won gold in weightlifting.
Kimya karate pyain pwe ma shudisi su ya da kimya atwe aw myin mu naw de khu do da ba be bya. Kimya ali ma ma le shudisi ya tha da ko lo ji bi ya ba de. U ma ko naw de khaw na sin ji ya ya aw.
Getting a gold medal in karate is another feather in your cap.You also won gold in weightlifting.
ဒီတွင်ပါ hat ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
hat in hand, take my hat off to, feather in your hat.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရအောင်ပါရှင် COVID-19 နဲ့တင်းငွေနေကဆေးရုံတင်းခဲ့ရတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့ရောဂါလက္ခဏာပိုပြီးဆိုးရွားလာတဲ့အတွက်တင်းလာနေမှာအထူးကျန်းမာကုသဆောင် ICU ကိုရွှေ့ပြောင်းကုသနေရပြီးနိုင်ငံခြားရေးဝန်ကြီး Dominic Raab ကိုသူ့ကိုယ်စားတာဝန်ယူဖို့ညွှန်ကြားထားကြောင်းဝန်ကြီးချုပ်ယုံကပြောပါတယ်။ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးသူအများဆုံးရှိတဲ့အီတလီနဲ့စပိန်နိုင်ငံတွေမှာတော့ဒီအပိုင်းကူးစက်သေဆုံးမှုနှုန်းပြောင်းကျလာပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူပေါင်း3သိန်းခွဲကျော်ရှိပြီးသေဆုံးသူ1000ကျော်ထိရှိနေပါတယ်။ COVID-19 ကမ္ဘာကပ်ဘေးရောဂါကာကွယ်တိုက်ဖျက်ရေးလူမှုကျန်းမာရေးအရေးပေါ်စီမံချက်တွေပူးပေါင်းဆောင်ရွက်ဖို့အတွက်အမေရိကန်နဲ့အာဆီယံအဆင့်မြင့်အရာရှိကြီးများအစည်းအဝေးကိုအေပြီလတရက်နေ့ကဗီဒီယိုကွန်ဖရင့်နဲ့ပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့လကုံပိုင်းကလည်းအရေးပေါ်ကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အာဆီယံဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအမေရိကန်ဒေါ်လာ18တန်းကျော်ထောက်ပံ့ခဲ့တာပါအမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနဲ့သေဆုံးမှုနှုန်းများလာတာကိုရင်ဆိုင်နေရပြီးတဲ့နောက်မှာတော့အင်ကာနေကျင့်ပါဖို့ရှိတဲ့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲကိုပြည်နယ်အုပ်ချုပ်ရေးမှူးကဆိုင်းငံ့လိုက်ပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲကိုဇွန်လ9ရက်နေ့အထိဆိုင်းငံ့ကြောင်းအုပ်ချုပ်ရေးမှူးတိုနီအေဗာစ်ကညွှန်ကြားချက်ထုတ်လိုက်တာပါ။အင်ကာနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ ကိုဗစ် -19 အရေးပေါ်အခြေအနေအရ VOE မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်ထုတ်လွှင့်နေတဲ့ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရက်ဆိုင်ထားပါတယ်။ညပိုင်း9နာရီကနေ10နာရီနဲ့မနက်ခင်း6နာရီကနေ9နာရီအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုအားပေးနာဆင်တဲ့အတွက် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မတင်ပြထိုက်ပါ
This program has come to you from the Voice of America, Washington.